ဆရာ့ချုပ်ရေးကြေညာခံထားရတဲ့သခိုင်းတိုင်းတွေကပလဲမြို့ပေါ်ရဲစခန်းကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကဏီမြို့နယ်မှာတော့တပြေတော့ကျေးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးထားတဲ့နေရာကိုမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။သခိုင်းတိုင်းတွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီလ2ရက်နေ့စစ်ကောင်စီကဆေးအုပ်ချုပ်ရေးကြေညာတဲ့မြို့နယ်တွေထဲမှာသခိုင်းတိုင်းပလဲမြို့နယ်လည်းပါဝင်ပါတယ်။အဲ့ဒီလိုကြေညာပြီး၄ရက်မြောက်နေ့ဖေဖော်ဝါရီလ6ရက်နေ့ဒီနေ့မနေ့တနင်္လာမှာတော့ပလဲမြို့ပေါ်ရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။တိုက်ပွဲဟာတနင်္လာကျော်ကြာမြင့်ခဲ့တယ်လို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့သခင်တောင်းညိုအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
အဒနာကြီးကတော့လောကကျွန်တော်တို့တိုက်ပွဲစတယ်ကတော့အဒနာကြီး15လောက်မှာကျွန်တော်တို့တိုက်အဒနာကြီး15မိနစ်လောက်မှာတိုက်ပွဲကပြီးဆုံးတယ်ကြာ။ပလဲမြို့ပေါ့မြို့ပေါ်ဖြစ်သွားတယ်ကြာကျွန်တော်ရဲစခန်းပေါ့ရဲစခန်းပေါ်မှာဖြစ်သွားတယ်ကြာ။ရှုံးရှုံးမှုကတော့ဟိုနေ့တော့ဟိုကျွန်တော်တို့ဟိုမပြရဘူးကြာဟိုကိုယ့်ဘက်ကတော့ဟိုဘာသာပြည်သူ့ကော်မတီဘက်ကတော့တယောက်ကတော့လေမျိုးမစိုးရရပေါ့အဲ့တော့မစိုးရရဘူးတယောက်တော့ကျွန်တော်တို့ဒဏ်ရာရခဲ့တာပေါ့ဒီပြတ်သွားတာပေါ့ဒီပြတ်လိုက်တဲ့အချိန်မှာပေါ့ကျွန်တော်တို့ကလည်းရေးနေပါတော့
ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလည်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကပလဲမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးရုံးနယ်ရဲစခန်းကိုတိုက်ခိုက်ခဲ့ပါသေးတယ်ဒီကနေ့ပစ်ခတ်မှုတွေဖြစ်ပြီးမနေ့ပိုင်းမှာတော့စစ်ကောင်စီကမြို့တွင်းလုံခြုံရေးတင်းကျပ်ထားပြီးပလဲမြို့နယ်စစ်အုပ်ချုပ်ရေးအသိပေးချက်တွေကိုလှည့်လည်ကြေညာခဲ့ပါတယ်တဆက်ထဲမှာပဲကဏီမြို့နယ်တွေကဒေသကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတွေမှာဆိုရင်လည်းဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကရဟန့်ရင်နဲ့လေကြောင်းကနေပစ်ခတ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိပဲလာရောက်ပစ်ခတ်ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်တပီရောရေရွှေစီရေအုံးမင်းလေးရေအိုက်ကြားထဲမှာဖြစ်တာပြောအဲ့ငါမပြစ်ပါဘောအာတိုက်ပွဲဖြစ်တာမဟုတ်ဘူးပြသူတို့ကဒီတာဒီပိုင်းနဲ့မပြစ်ခင်ရင်မာသူကဲတော့လင်းကြီးနဲ့ပတ်ကြည့်ပြီးမှပြစ်သွားတော့ပြစ်ချိန်ကဟောတော့ပဲ15မိနစ်တော့တော့ပဲကြာတယ်ဟောခီးကကြာတော့တော့ပဲမရှိဘူးပြဟော
လေကြောင်းကနေပြစ်ခတ်တာကြောင့်အနီးအနားကျေးရွာကဒေသခံတွေတင်းရှောင်နေရပါတယ်ကဏီနယ်ထဲမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏတိုက်ပွဲတွေဖြစ်ပွားပြီးစီရေးတင်းမာနေတာပါအာနာသိန်းစစ်ကောင်းဆောင်ကနိုင်ငံအတွင်းကမြို့နယ်330အနက်အပြည့်ဝထိန်းချုပ်နိုင်တဲ့မြို့နယ်198မြို့နယ်သာရှိပြီးလုံခြုံရေးတိုးမြှင့်လှုံ့ဆော်ရမယ့်မြို့နယ်132မြို့နယ်ရှိတယ်လို့ပြောကြားထားပါတယ်အဲ့လိုပြောကြပြီးနောက်ရက်ဖေဖော်ဝါရီ2ရက်မှာသခိုင်းကရာချင်းမကွေးတနင်္သာရီမွန်ကရင်နဲ့ပဲခူးတိုင်းတို့ကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ